စ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဒီကနေ့မနက်ပိုင်းနေပြည်တော်မှာဆွေးနွေးရမှာတော့ ALP လို့ခေါ်တဲ့ရခိုင်ပြည်လူမျိုးရေးပါတီဘက်ကရင်းနှီးရေးဆွေးနွေးပွဲတွေမှာအားလုံးပါဝင်လာစေရင်းနဲ့ရခိုင်ပြည်နယ်ဖွံ့ဖြိုးရေးကိစ္စတွေကိုအဓိကထားဆွေးနွေးခဲ့ကြပါတယ်။ဖွံ့ဖြိုးရေးအတွက်တည်ငြိမ်အေးချမ်းမှုလိုအပ်ပြီးတော့ဒီအတွက်ဆွေးနွေးညှိနှိုင်းမှုလိုအပ်ကြောင်းလည်း ALP ဘက်ကပြောခဲ့ပါတယ်။ရန်ကုန်ကလာတဲ့ရင်းနှီးရေးဆွေးနွေးပွဲသတင်းကိုစောဝင်းလှိုင်ပြောပြပေးပါရှင်။
စစ်ကောင်စီဥက္ကဋ္ဌကဖိတ်ခေါ်ထားတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုတိုင်းဒေသနဲ့ကိုင်အဖွဲ့ဆယ်ဝက်တက်ရောက်ဖို့စီရင်ပေးထားတာမှာဒီကနေ့ရခိုင်လူမျိုးရေးပါတီ ALP က6ဖွဲ့မြောက်အဖြစ်ဆွေးနွေးခဲ့ပါတယ်။ဒုက္ကဋ္ဌဒေါ်စောမြရာဇာလင်းဦးဆောင်တဲ့ ALP ကိုယ်စားလှယ်အဖွဲ့ဟာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဒီကနေ့မနေ့ကတနာ yı ကြာလောက်ဆွေးနွေးခဲ့ကြတာပါ။ ALP ကအဓိကပြည်ထောင်စုရေးနဲ့ရခိုင်ပြည်နယ်အရေးကိုဆွေးနွေးခဲ့ကြောင်းဆွေးနွေးပွဲမှာပါဝင်ခဲ့တဲ့ဗိုလ်ချုပ်ခိုင်စိုးမြကအခုလိုပြောပါတယ်။
ဒီလိုမျိုးအရင်မှတော့ကစိတ်မလေးဖြစ်ဖြစ်ဒီလိုမျိုးဘယ်လိုတိဆောက်ကြမလဲဒီနည်းရှင်ကဥပမာအပြင်ရှင်ချင်းကြီးကိုမပါဝင်တဲ့လူတွေရှိနေရတယ်အဲ့ဒီလူတွေပါဝင်လာအောင်ဘယ်လိုလုပ်ကြမလဲအဲ့ဒီပုံမှာစိတ်ချရမယ်စိတ်ခံရမယ်ဆိုတဲ့တဖို့ထားပေါ့အကုန်လုံးပါဝင်လာနေအောင်ရှင်လေးချေအောင်ကျွန်တော်တို့ဆွေးနွေးရမယ်ဆိုတဲ့အပိုင်းပဲအဲနောက်တစ်ပိုင်းကတော့ရခိုင်ပြည်နယ်အရင်နဲ့ပတ်သက်တဲ့ကတော့ကစိတ်ပြည်နယ်ဥပမာဒီနည်းရှင်ကဖုန်းဖုန်းတိုးတဲ့မှုနောက်ကျနေတဲ့အပိုင်းအဲ့ဒီဖုန်းဖုန်းတိုးတဲ့မှုကိုအာရုံစိုက်ကြည့်ရင်ဒီမိရှင်ကလောက်ချုပ်ပြီးဖို့အဆောရဲ့အပိုက်ပေါ့
ဖွံ့ဖြိုးရေးကိုအကောင့်ထဲဖော်ရမှာနေမြေတည်ငြိမ်အေးချမ်းမှုရှိဖို့လိုအပ်တာကြောင့်တည်ငြိမ်အေးချမ်းရေးအတွက်ညှိနှိုင်းဆွေးနွေးတာနဲ့ဖွံ့ဖြိုးရေးလုပ်ငန်းဆောင်ရွက်တာကိုတပြိုင်တည်းလှုပ်ဆောင်မှာဖြစ်ကြောင်းလည်းပြောပါတယ
်ဒီကိစ္စကဒီနည်းနဲ့ရှိရင်တည်ငြိမ်ရအောင်တည်ငြိမ်ရတဲ့ကိစ္စကိုဖွံ့ဖြိုးတိုးတက်မှုကိုလုပ်ဖို့ဆိုတော့ကျွန်တော်တို့အခက်အခဲတွေလေးရှိတယ်ရှိနေလေအဲ့ဒီအခက်အခဲကိုကျွန်တော်တို့အဖြေရှာကြတယ်ကျွန်တော်တို့ကြီးရဲ့ဒီလူရှင်တဲ့အပိုက်ကိုလူရှင်တဲ့အပိုက်ကိုရှိကြတယ်အဲ့ဒီဥစ္စာကိုဖြေကြသည့်ဒီအစကားမတူတင်တဲ့အခြေအနေဆက်လက်ရမှာမဟုတ်ဘူးကျွန်တော်တို့ကတော့ပြောကြရတယ်အဲ့ဒါမှပြုလို့ရှင်တဲ့ဥစ္စာနဲ့ပြုလို့ရှင်တဲ့ဥစ္စာကိုကျွန်တော်တို့ဒီလိုဖြစ်နေပြီးအခြေခံရမှာလေအဲ့ဒါမှပဲကျွန်တော်တို့ဖြစ်နေလို့ကျွန်တော်တို့လည်းဒါပေမဲ့ဒီကတည်းကလည်းတော့ပြည်ရတယ်တစ်ခါကလည်းတော့သိပြီးဆက်ဖို့လေးကလေးကျွန်တော်ကလောက်ရမယ်လို့ကျွန်တော်ကအဲ့လိုဆိုဒီကုတ်တလေးကိုတကယ်တည်းအတော်ကြာရမယ်လို့ကျွန်တော်အဲ့လိုကြည့်တယ
်စစ်ကောင်စီကဒီကနေ့ဆွေးနွေးပွဲမှာNCA လက်မှတ်ထိုးပြီးနဲ့မထိုးသေးတဲ့လက်နက်ကိုင်အဖွဲ့တွေကိုလာရောက်ဆွေးနွေးလိုပါကရခိုင်အတိုင်းထပ်မံဖိတ်ခေါ်တဲ့အခြေအနေကိုထည့်သွင်းဆွေးနွေးခဲ့ကြောင်းသတင်းထုတ်ပြန်ပါတယ်။မြေပုံမျိုးရဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးဖေတန်းကတော့ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းမှုဆိုရင်စစ်ကောင်စီနဲ့ရခိုင်အမျိုးသားအဖွဲ့ချုပ် ULAAA အကြားလက်ရှိအခြေအနေကိုထိန်းသိမ်းပြီးဆွေးနွေးဖို့လိုအပ်မှာဖြစ်ကြောင်းသုံးသပ်ပါတယ
်။ရခိုင်ပြည်နယ်တည်ငြိမ်ရေးအကူအညီတွေနဲ့ဒီဒီမတ်စတရမှာမလေးကလေးတိုင်းစတဲ့တော့ရှိတော့ပေါ့အဒီမီအင်းရှင်းနေရှင်ရှင်တော့ကုတာတူတာလာမပေါ့ဘူးဘောင်းလည်းတော့ဘယ်လိုပုံလေးပေါ့အထူးသဖြင့်လာရင်ဟိုဘက်ကတိဆောက်ရေးအရှိတိဆောက်တာတရားဥပဒေကြီးတိဆောက်တာကိုတွားပြီးမနှောက်ရှင်းနေပေါ့အဲတခုတခုတွားပြီးရမစဖို့လို့ပြောရဲကိုယ့်ကိုအေးရှိနေပြီးတော့နိုင်ငံကြီးကဆွေးနွေးကြပေါ့အဲအရှင်ပြီးပါလေ
လောလောဆယ်စစ်ကောင်စီဥက္ကဋ္ဌကဖိတ်ကြားထားတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကို AA ဘက်ကမတက်ရောက်တာကတော့နှစ်ဖက်အကြားယုံကြည်မှုတည်ဆောက်ဖို့လိုအပ်နေတာဖြစ်နိုင်ကြောင်းလည်းပြောပါတယ်။ပြီးခဲ့တဲ့နှစ်ပိုင်းတွေက AA နဲ့စစ်ကောင်စီတပ်အကြားမှာတိုက်ပွဲတွေပြင်းထန်ခဲ့ပြီး2029ခုနှစ်ကုန်ပိုင်းမှာအပြစ်ခတ်ရဆဲထားတာဖြစ်ပါတယ်။ဒီကနေ့ကျင်းပတဲ့ဆွေးနွေးပွဲကိုစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမေအွန်လိုင်းစစ်ကောင်စီအဖွဲ့ဝင်ဗိုလ်ချုပ်ကြီးညထွန်းဦးဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းဒုတိယဗိုလ်ချုပ်ကြီးရာပြင်းနဲ့ ALP ပါတီဒုက္ခထဒေါ်စောမြရာဇာလင်းဗဟုအလုံးမှုဆောင်ကော်မတီဝင်တွေဖြစ်တဲ့ခိုင်စိုးမြနဲ့ခိုင်ပေါ်လင်းတို့တက်ရောက်ကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်။နောက်ရက်ဒီမှာတော့ ALP ကိုယ်စားလှယ်အဖွဲ့ဟာစစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့နဲ့အမျိုးသားညီညွတ်ရေးနဲ့ငြိမ်းချမ်းရေးပေါ်ဆောင်မှုညီနိုင်ရေးကော်မတီတို့နဲ့ဆက်လက်ဆွေးနွေးမှာဖြစ်ပါတယ်။စစ်ကောင်စီကတိုင်းဒေသနဲ့ကိုင်နေနဲ့ဆွေးနွေးနေချိန်မှာပဲကချင်ကရင်ချင်းနဲ့မြမပြည်အလဲပိုင်းဒေသတွေမှာတော့စစ်ကောင်စီတပ်နဲ့တန်းတားလက်နက်ကိုင်တွေ PDF တွေအကြားတိုက်ပွဲတွေဖြစ်ပွားနေပါတယ်။အမေရိကန်နိုင်ငံရဲ့ဌာနရဲ့အတိုင်ပင်ခံ Derek Shuley ကတော့စစ်ကောင်စီအနေနဲ့နိုင်ငံတော်ဝန်ကလက်နက်ကိုင်တိုက်နေသူတွေကိုအနိုင်ရဖို့ဖြစ်နိုင်ခြေတိတ်မရှိပဲဒီမိုကရေစီကိုပြန်လည်ဖော်ဆောင်သင့်တယ်လို့ပြောဆိုထားပါတယ်ခင်ဗျ။